လေရင်ပြတ်ကျလို့6လတာကာလအတွင်းလူပေါင်း350နီးပါးသေဆုံးခဲ့ရတဲ့အမေရိကန်နိုင်ငံထုတ် Boeing 737 MAX 8လေယာဉ်အမျိုးအစားတစ်ကိုမပြန်တမ်းဖို့အတွက်ပြည်ရင်းကာယောနိုင်ငံတကာကပါတောင်းဆိုမှုတွေတိုးလာနေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရအဖွဲ့ကခုခံပြောဆိုနေပါတယ်သမ္မတထရန့်ဟာဒီလင်းမျိုးစားနဲ့ပတ်သက်ပြီးဆင်းရဲမှုတွေလုပ်နေတယ်လို့သမ္မတအင်ဂျူရောကပြောပြနေတယ်ဘသူနဲ့တွေ့ဆုံပြောကြရတယ်ဆိုတာကိုတော့အသေးစိတ်ကိုတော့ထုတ်မပြောပါဘူးအင်အားနဲ့အစောပိုင်းကတော့ Boeing 737 MAX 8လင်းကုန်ကြီးရဲ့အမှုဆောင်အရာရှိချုပ်ကသူ့လင်းအမျိုးစားဟာလုံခြုံစိတ်ချမှုရှိတယ်လို့သမ္မတကိုပြောကြားခဲ့ကြောင်း Boeing ကုမ္ပဏီအရာရှိတွေကပြောပါတယ်သမရအင်ဂျူအရာရှိတွေကတော့အခုလိုတောင်းဆိုမှုတွေရှိနေပေမဲ့သမရကခုခေတ်လင်းရင်တွေဟာပြန်တမ်းဖို့ရတိတ်ကိုရှုပ်ထွေးလာနေတယ်လို့ပြောကြားခဲ့ပြီးတဲ့နောက်ပိုင်းသမရနဲ့ Boeing ကုမ္ပဏီက Dennis Mullen ပတ်တို့ဘာလို့ဆွေးနွေးနေဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူး။ဒါပြန်ဒီလိုဆွေးနွေးဖို့အတွက်ဘယ်သူကနေစတင်လှုပ်ဆောင်နေဆိုတာကိုလည်းမသိရသေးပါဘူး။